မြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဒေါက်တာမြင့်ထွေးကကိုဗစ်ကူးစက်မှုအချိန်တိုအတွင်းလျင်မြန်စွာကူးစက်ပြန့်နှံ့နေတာကြောင့်အဆိုးဆုံးအခြေအနေအထိမှန်ပြီးအတက်နိုင်ဆုံးဆောင်ရွက်နေတယ်လို့ပထမဆုံးအချိန်စိုးရိမ်တကြီးထုတ်ပြောလိုက်ပါတယ်။ဒေါက်တာမြင့်ထွေးကမနေ့ကကိုဗစ်စီးဝေးမှာအခုလိုပြောလိုက်ချိန်မှာမြန်မာနိုင်ငံနဲ့ကိုဗစ်ပိုးထွက်တွေ့သူကလည်းအခုနောက်ဆုံးမနေ့က140နီးပါးအထိစံချိန်တင်ထိုးတက်သွားပါတယ်။နောက်ဆုံးအချိန်မနေ့ညထုတ်ပြန်ချက်တစ်ခုတည်းအရပိုးသစ်တွေ့သူက32ဦးရှိပြီးအများစုကရန်ကုန်က15ဦးနဲ့နောက်ဒုတိယမွန်က10ဦး၊ပဲခူး9ဦးနဲ့ရခိုင်က4ဦးလိုဖြစ်ပါတယ်။1953ဦးကိုစစ်ဆေးရကနေအခုလိုတွေ့လိုက်တာကြောင့်စုစုပေါင်းပိုးရှိသူ919ဦးအဖြစ်တစ်ထောင်သားကတ်လာချိန်မှာပြန်ကောင်းသူအသစ်3ဦးပဲရှိတာကြောင့်စုစုပေါင်းပြန်ကောင်းလာသူက358ယောက်ပါ။မနေ့နေ့လဲတနားီရှားရှားပါးပါးထုတ်ပြန်ချက်ရလဲပိုးတွေ့သူပေါင်းတရာထက်စံချိန်တင်လိုက်တာမို့မနေ့မနေ့ထုတ်ပြန်ချက်က9ဦးနဲ့ပါပေါင်းလိုက်ရင်မနေ့အင်္ဂါစက်တင်ဘာလဇန်နေ့တရက်ထဲစုစုပေါင်းပိုးတွေ့သူသစ်138ဦးမကြုံစဘူးထောင်တက်လာနေပါလေ။ဒီမနေ့နေ့လဲစံချိန်တင်တရာတွေ့ခဲ့ရမှာလဲအများစုကလက်ရှိကူးစက်မှုအများဆုံးနဲ့အမြန်ဆုံးဖြစ်နေတဲ့ရခိုင်ပြည်နယ်က50နီးပါးရှိပြီးရန်ကုန်တိုင်းကလည်း45ဦးအထိဒုတိယကက်လက်ခဲကနေပြီးတော့ပဲခူးနဲ့မကွေးတို့ကလည်းတူးစီပါခဲ့ပါဗါ။အရေးကြီးနေတာကရန်ကုန်မှာမနေ့နေ့လဲကပိုးသစ်တွေ့သူထဲမှာ10ဦးကျော်ကနိုင်ငံသားရောအဖြစ်များတဲ့ရခိုင်ကိုပါခီးသွားရာဇဝင်လုံးဝမရှိပဲဘဲကကုလမန်မသိဖြစ်နေတာကြောင့်အရင်အခုလိုဂွင်းဆက်ပြက်နေသူတွေနဲ့ပေါင်းလိုက်ရင်20ခန့်ရှိလာတာမို့ရန်ကုန်မှာအချင်းချင်းကုဆက်မှာကိုစိုးရိမ်လာနေရပါတယ်။ဒါကြောင့်ကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကရန်ကုန်ခုနှစ်မြို့နယ်မှာအိမ်မာနေဖို့ home stay အမိန့်ထုတ်လိုက်ပြီးဒီနေ့မနက်ကစသင်ကန်းကျွန်းအင်းစိန်မြောက်ကလာတာကေတလှိုင်းပဇွန်တောင်နဲ့မင်္ဂလာတောင်မြို့နယ်တွေမှာလိုက်နာကြားရတော့မှာပါခင်ဗျ။